တရားရှင်များရှင်နိုင်ငံရေးသမားကြီးတွေလူထုခေါင်းဆောင်ကြီးတွေအပါအဝင်ဆရာကြီးသခင်ကိုယ်တော်မိုင်းကစားလို့ဆရာတကုံတရားလည်းမောင်အောင်ပွင့်အစုံကရယာဆရာကြီးတွေတောင်းဆိုခဲ့တဲ့ငင်းငယ်ကြီးဟာနှစ်ပေါင်း60ကျော်ပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံမှာကျဲဥ့နှစ်ရောင်တိန်အောင်တပွဲမင်းရေးကျဲသမျှရောင်နေလေးတန်းလာမလို့မြင်ရလိုက်တိမ်မဲတွေအုပ်မိုးသွားလိုက်နေရှိနေခဲ့ပါတယ်1896ခုနှစ်မှာမွေးဖွားခဲ့ပြီး1964ခုနှစ်မှာကွယ်လွန်ခဲ့တဲ့စတာလင်ငြိမ်းချမ်းရေးဆုရှင်အမျိုးသားစာစုကြီးသခင်ကိုယ်တော်မိုင်းဟာဗြိတိရှ်ကိုလိုနီလက်အောက်မှာနေခဲ့ရတာမို့လွတ်လပ်ရေးရဖို့နှီးမျိုးစုံအားစိုက်လှုံ့ဆော်ခဲ့တယ်လို့လွတ်လပ်ရေးရပြီးတဲ့နောက်ရွေချက်မျိုးစုံအမှတ်တရစိတ်မျိုးစုံနဲ့အနာရအစိုးရကိုဆန့်ကျင်ခဲ့ကြတဲ့အဖွဲ့အစည်းတွေညီညွတ်ပြီးငြိမ်းချမ်းရေးကိုဖန်တီးဖို့လဲတစားစားတိုက်တွန်းခဲ့ပါတယ်။ငြိမ်းချမ်းရေးဆိုတာကိုလူတိုင်းကြိုက်ရမယ်အားလုံးပါဝင်နိုင်ရမယ်ဘယ်ပြဿနာမှဖြစ်ဖြစ်ဘယ်နှစ်ဖက်ရှိတာပဲငင်းငင်းရေးဆိုတာလဲတစ်ဖက်တည်းလုပ်လို့မရဘူးနှစ်ဖက်လုံးကငင်းငင်းကျင်တဲ့ဆန္ဒရှိမှဖြစ်တာဆရာကတော့မသေးခင်မှာမြမကြီးကြီးမှာတကယ်လွတ်လပ်ရေးနဲ့ငင်းငင်းချမ်းချမ်းငင်းငင်းညွတ်ညွတ်ရှိတာကိုမြင်သွားကြတာပါပဲအဲ့လိုတောင်းတတပြောခဲ့တဲ့သခင်ကိုယ်တော်မိုင်းရဲ့စကားကိုနှောင်းလူတွေကငင်းချမ်းရေးဩဝါဒကထာလို့တင်စားခဲ့ကြပါတယ်1962ခုနှစ်နောက်ပိုင်းကစပြီးအာဏာအဆက်ဆက်ရခဲ့တာဟာစစ်အစိုးရဖြစ်ခဲ့တာမို့လက်နက်ကင်တိုင်းရင်းသားတွေရဲ့ပုံရံသူဟာစစ်အစိုးရဖြစ်ခဲ့ပြီးဖြစ်ခဲ့တဲ့တိုက်ပွဲတွေဟာလည်းလက်နက်ကင်တိုင်းရင်းသားတွေကတစ်ဖက်စစ်အစိုးရရဲ့တပ်မတော်ကတစ်ဖက်လိုလိုကြီးဖြစ်ခဲ့ပါတယ်။2011ခုနှစ်မှာအရက်သားအစိုးရလို့နာမည်ခေါ်ပြီးစစ်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းမြန်မာပြည်မှာတနက်တန်နေကြားနေရဆဲဖြစ်တာမို့ဒုတိယငြိမ်းချမ်းရေးဖခင်ကြီးဖြစ်တဲ့ဆရာကြီးတကုံတရာကသူ့ရဲ့စိုးရိမ်မှုနဲ့ဆန္ဒကို2013ခုနှစ်သူမကွယ်လွန်ခင်လှပိုင်းကလေးအတွင်းအခုလိုဖွင့်ဟခဲ့ပါတယ်။
ကျွန်တော်ကဗျာအကြီးကြီးတယ်။အနာမြမိုင်းမိတ်တယ်နော်။ကျွန်တော်အာရဗျမိတ်မှာကြောက်တာ။အနာရှိကြီးရအနာလိမ့်ရ။အကြောင်းရှိတယ်အနာပေါ့။တော့ကျွန်တော်တကွာတော့ညင်းညင်းနေ။အဲ့ဒါအဲ့ဒီစိတ်ကြီးပါ။ကျွန်တော်ယူပတ်မစိတ်ပါ။စဉ်းစားခင်တော့အခြေအနေတိုင်းတန်ရဖို့မလိုဘူး။ကိုတော့မဆိုးဘူးလား
။အဲ့ဒီနောက်2015ခုနှစ်မှာအယက်သားအစိုးရစစ်စစ်အဖြစ် NLD အစိုးရတက်လာခဲ့ပေမဲ့အလုံးတည်တဲ့အတိုင်းလွတ်တော်အတွင်းမှာတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းရှိနေသေးတယ်လို့နိုင်ငံရဲ့အရေးပါလာတဲ့ပြည်ထရေးနေဆက်နဲ့ကာကွယ်ရေးဝန်ကြီးဌာနတွေဟာတက်မတော်လက်အောက်မှာရှိနေသေးဖြစ်ပါတယ်။အရသာဆွေးရတဲ့ဟာငင်းငင်းကြီးကိုဖော်ဆောင်မယ်လို့ကြွေးကြော်ဆောင်ရွက်နေချိန်မှာပါမယ်လူတစ်ယောက်ရဲ့မှတ်ဉာဏ်နဲ့မမှတ်မိနိုင်တော့လို့တဲ့ငင်းငင်းကြီးဖော်ဆောင်မှုအထောက်အကူပြုအဖွဲ့တွေပေါ်ထွန်းလာခဲ့တယ်လို့မရည်တွက်ထိုင်တော့တဲ့ငင်းငင်းကြီးဆွေးနွေးပွဲတွေကျင်းပနေခဲ့ကျင်းပနေသေးဖြစ်ပြီးအရင်အစိုးရဆက်ဆက်ကအတိုင်းတိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရတပ်မတော်ရဲ့တိုက်ပွဲတွေလည်းရှိနေသေးပါပဲ။အဲ့လိုအချိန်မှလည်းကြပြဆရာတွေဟာငင်းချမ်းရေးကိုဆက်လက်တောင်းဆိုနေကြသေးဖြစ်ပါတယ်
။ကျွန်တော်ယုံကြည်တာတစ်ခုရှိတယ်။တိုင်းပြည်ငင်းချမ်းမှာကြံတဲ့အားတွေအားလုံးအေးချမ်းမယ်ဆိုတာပြုံတာဟုတ်။တိုင်းပြည်မှာချွင်းချက်မရှိငင်းချမ်းရေးထားလို့ငင်းချမ်းရေးဖြစ်ဖို့တောင်းဆိုတာပါ
။2018ခုနှစ်နိုဝင်ဘာလထဲမှာကွယ်လွန်သွားရှာတဲ့ကြပြဆရာမအောင်ပွင့်2019ခုနှစ်အတွင်းကပြောသားခဲ့တာပါ။ဒီကနေ့ရက်သားဆွေးရလက်ထက်မှာတော့မတူကွဲပြားတဲ့ငင်းချမ်းရေးဖော်ဆောင်မှုအဖွဲ့တွေပေါ်ပေါက်လာသလိုမတူကွဲပြားတဲ့တိုက်ပွဲပုံစံတွေလည်းပေါ်လာခဲ့ပါတယ်။အဲ့ဒါကတော့အရင်ကလိုဆွေးရစစ်တပ်ကတစ်ဖက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတစ်ဖက်တက်တက်မဟုတ်တော့ဘဲတိုင်းရင်းသားလက်နက်ကိုင်ချင်းချင်းမှတိုက်ခိုက်လာကြတာပါပဲ။အထူးသဖြင့်ရှမ်းပြည်တွတ်တက်ရေးပါတီ၊ရှမ်းပြည်တပ်မတော် SSPP SSC ၊ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSCတအံပလောင်လူမြောက်ရေးအဖွဲ့ TNL တို့ထိန်းချုပ်ရာနယ်မြေတွေအတွင်းမှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေပ
ါ RCSS ကိုတပ်ဖက်ကလည်းပြောနေတယ်ဒီတပ်မတော်နဲ့ပေါင်းပြီးတော့မှဒီလိုလှုပ်ရှားတယ်ပေါ့ဗျာတပ်ဖက်ကလည်းတပ်မတော်က RCSS ကိုတိုက်နေကြရောအဲ့ဒီတော့ပို့ပြီးတော့မှနားမလည်နိုင်ဘူးပို့ပြီးတော့မှရှုပ်ထွေးတယ်တဘောကရှိလာတာပေါ့ဗျာနော်အဲ့ဒီတော့ဒီကျွန်တော်ထင်တာအကောင်းဆုံးကတော့နဖက်စလုံးတွေ့ပြီးတော့မှတည်တည်ချာချာမေးကြမြန်းကြတည်တည်ချာချာနားထောင်ကြဖို့ပါပဲတိုက်တွန်းတဲ့အထက်မှာလည်းကျွန်တော်တို့လည်းပါပါတယ်အဲသို့တော်လည်းပဲသူတို့ကဘာကြောင့်လက်မခံဘူးဆိုတာတော့ကျွန်တော်တို့နားမလည်ဘူးပေါ့ဗျာ
ချင်းမိုင်ခြေဆိုင်ငင်းငင်းရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ပြည်တော်စု Institute ကဥခွန်ဆိုင်ပြောပြသွားတာပါ2018ခုနှစ်အောက်တိုဘာလနဲ့နိုဝင်ဘာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒီဇင်ဘာလဆန်းပိုင်းအထိဒေသခံတွေလေးလူရထွက်ပြေးခဲ့ရပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေနစ်နာလှပုံကိုကြောက်မဲမြို့အမှတ်နှစ်မဲဆန္ဒနယ်မြေကပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညံကအခုလိုပြောပါတယ်
။ဒီလူတွေတိုင်းနစ်နာတယ်။၄ချိန်ပေါ့နော်။လက်ဝဲ၄ချိန်တွေ့ဆုံခဲ့ပြီလား။တွေ့ဆုံပြီးတော့ဒီကိစ္စတွေကိုဒီလိုဖြစ်ပွားနေတာကိုရက်ဆိုင်ဖို့တွေ့ဆုံရင်တွေ့ဆုံရင်တိုက်ပွဲတွေကိုများလာတော့သူတို့တရားဝင်26ရက်နေ့ကစထွက်ပြီးတော့တောင်းဆိုတာပေါ့နော်။ဒီပို့ချိုးကြီးရက်စစ်ရဲပြီးတော့ ကိုချိုးကြီးပန်ဖားရေပေါ့နော်ဒီမှာဥကတောင်းဆိုတော့တွေ့ဆုံဆွေးနွေးတော့အပြေချဖို့ပေါ့နော
်အနောက်တန်တွေကြားနေရဆဲဖြစ်တဲ့ဒိုင်းနာဒေတာတွေကပြည်သူတွေဟာငင်းငယ်ရေးကိုစာလောင်လှပါပြီအဲ့လိုပြောလိုက်တဲ့အတွက်တနက်တန်မကြားရတဲ့အရက်ကသူတွေရောငင်းချမ်းနေပါပြီလား2018ခုနှစ်အတွင်းကဆရာမအောင်ပွင့်ပြောခဲ့တာကိုနားဆင်ကြည့်ပါရှင်
ဒီမြို့ကျောင်းမှာငါအရာကြီးတိုင်းမှာသနတ်တံမကြောက်ဘူးဆိုပေမဲ့ဘာငင်းရမ်းလို့လဲအလုံးအားသမင်းချာစားရတာခက်ရခက်နဲ့မနေ့ကညတောင်းတနေအောင်ဒါတွေမြင်ရတော့ငင်းရမ်းကြီးကတတိလုံးမှလိုတာပါသနတ်တံမကြောက်တိုင်းလည်းငင်းရမ်းကြီးမဟုတ်ပါဘူးငင်းရမ်းမှုအဲ့ဒါအတွက်ဒီရည်ရွယ်ပြီးတော့ပြောရနေတာပ
ါရာစုနှစ်1800ကျော်တည်းကဆရာကြီးတခင်ကတော်မိုင်းတောင်းတခဲ့တဲ့ငင်းရမ်းကြီးကိုခရစ်နှစ်2018အကုန်မှာကွယ်လွန်ခဲ့တဲ့ဆရာမအောင်ပွင့်လည်းမြင်မသွားခဲ့ရပါဘူးပြရာဆရာမောင်ပွင့်ဟာသူမကွယ်လွန်ခင်လှပိုင်းကလေးလောက်အတွင်းကပဲငင်းချမ်းရေးကိုတောင့်တကြောင်းပြောရင်းနဲ့သူ့ရဲ့ကြပြားလေးတစ်ပုဒ်ကိုရွတ်ပြသွားခဲ့ပါတယ
်။ဗျာညီငယ်နဲ့ဒင်းကြီးတို့ဒုတ်တွင်ကွယ်ပြားအစဉ်ချလဲငါးစားစရအကြိုက်တူချင်းဒီအင်းနဲ့နေတည်ရဲရှင်တွင်နဲ့နာတူတူဘာပြောရှင်နေကြကောင်းနေစွာ
တော်တာရှင်များရှင်ရုပ်တွင်ပြင်ရောဇရိုက်တဘာဝပါမတူကြပါမယ်ငါ့ကိုကြိုက်တာချင်းတော့တူကြတဲ့ပြိုင်းပြူလေးတွေနဲ့ဒင်းကြီးငှက်တို့ဟာတမြေတဲ့တရေတဲ့တပင်တပင်ထဲမှာတင်းတင်းမြတ်မြတ်နားပြီးတော့ဝမ်းစာရှာနိုင်ကြတာကိုဆရာမအောင်ပွင့်ကကြပြားထဲမှာကြည်နူးပြခဲ့ပါတယ်။ညက်ကလေးတွေတောင်ကိုလိုချင်တာကိုရံမဖြစ်တဲ့အတူရှာဖွေနိုင်နေရင်လူတွေရံမဖြစ်ကြတဲ့အခါပိုအကျိုးများမယ်လို့ကြပြားဆရာကပြောကျင်ခဲ့ပုံရပါတယ်။ငင်းချမ်းရေးစစ်ကိုမရသေးဘူးဆိုရင်တော့မှတင့်တင့်မြတ်မြတ်နေထိုင်နိုင်ကြမယ်ဆိုရင်ရံဖြစ်တိုက်ခိုက်နေကြတာထက်တော့ငင်းချမ်းရင်းနဲ့ပုံနည်းတယ်လို့ဆိုနိုင်တယ်မဟုတ်ပါလားရှင်။